ကိုရီးယားကျွမ်းကျင်အခြေအနေနဲ့ပတ်သက်ပြီးထိတိုက်ရင်ဆိုင်ရေးစကားပြောဆိုမှုတွေပုံမှန်များပြလာတဲ့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအထူးစိုးရိမ်ကြောင်းပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ရက်သတ္တပတ်ကုန်ဆုံးချိန်လုံခြုံရေးကောင်စီကတင်းကျပ်တဲ့ချက်ထဲချမှတ်လိုက်တဲ့ပြဋ္ဌာန်းချက်ကိုထပ်မံကျူးဆွေးလိုက်ပြီးဒီပြဋ္ဌာန်းချက်ဟာပြဿနာအတွက်ငင်းကြံသောတန်တမာရေးနိုင်ငံရေးအရာဖြည့်ရှင်းချက်ဖြစ်တယ်လို့လည်းပြောပါတယ်။လုံခြုံရေးကောင်စီရဲ့ကောင်းကင်သူမရှိတဲ့ဒီပြဋ္ဌာန်းချက်ဟာတင်းမာမှုရော့ပါရေးအတွက်လမ်းပြမြေပုံဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်ကိုအားလုံးလိုက်နာကြဖို့နဲ့တင်းမာမှုရော့ပါရေးနီးလန်းရှာကြဖို့အားပေးလိုပါတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြောပါတယ်။မြောက်ကိုရီးယားကအမေရိကန်ပြည်ထောင်စုနယ်မြေတစ်ခုဖြစ်တဲ့ဂွမ်ကျွန်းကိုပယ်ထိန်တပ်ဒုံးကျည်နဲ့တိုက်ခိုက်ဖို့ကြံစီနေတယ်လို့ဆိုထားသလိုသမ္မတဒေါ်နယ်ထရမ့်ကလည်းမိကုံရန်ကုန်တုံ့ပြန်မယ်လို့ပြောထားပါတယ်။ပြည်တင်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြစ်ဒုံးအစီအစဉ်ရပ်ဆိုင်းရေးအတွက်အမေရိကန်ပြည်ထောင်စုဥပါဝင်ကဘာတဝမ်းကမိတ်ဆွေတွေနဲ့အနီးကဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။မြောက်ကိုရီးယားနဲ့သမ္မတဒေါ်နယ်ထရမ့်တို့ရဲ့အပြန်အလှန်ကြုံဝါချင်းချောက်မှုတွေကြောင့်အာရှဥရောပနဲ့အမေရိကန်ပြည်ထောင်စုတို့မှာအစုရှယ်ယာဈေးတွေကျဆင်းသွားပြီးခိုင်လုံစိတ်ချရတဲ့ရွှေတွေဝယ်စုဆောင်မှုကိုလူကြိုက်များလာနေပါတယ်။